ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေကြောင့်ဥဝင်စွန့်ခွာထွက်ပြေးနေကြရတဲ့ရခိုင်ဒေသခံ9သိန်းကျော်အထိရှိနေတယ်လို့ ULA ရခိုင်အမျိုးသားအဖွဲ့ချုပ်ကမကြာသေးခင်ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့ဘူတီတောင်မောင်တော်ကနေ AA အာရခတပ်တော်ထိန်းချုပ်နေမြေတွေကိုထွက်ပြေးလာသူ2သိန်းနီးပါးရှိနေပြီးအဲ့ဒီထဲက80ရာခိုင်နှုန်းလောက်ဟာမွတ်စလင်တွေရခိုင်နဲ့တခြားလူမျိုးစု20လောက်ရှိတယ်လို့ AA ဘက်ကပြောပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေဟာစာနယ်ဇင်းအကျဲတွေနဲ့ရင်ဆိုင်နေရပြီးတချို့ဒုက္ခသည်စခန်းတွေမှာလုံးဝစားစရာမရှိတော့တဲ့အခြေအနေရှိနေတယ်လို့ပုံနှကျုံးမျိုးနဲ့ရုတ်တရုတ်စစ်ဘေးဒုက္ခသည်စခန်းကစစ်ဘေးဒုက္ခသည်တူကပြောပါတယ
်။ရောက်တော့လောက်နေပဲမလုံမလောက်စားသုံးနေရတယ်လုံလုံလောက်လောက်တော့မရှိဘူးအဲတခါကြာတော့လေကျွန်တော်မြင်တာကအဲတော့မရှိတော့ဘူးဆိုတော့ဟိုငါတော့ရှိတယ်ဒီငါတော့ရှိတယ်ရှိလို့စားသုံးတာတွေလေကျွန်တော်တို့မြင်တယ်အဲတခါကြာတော့သူတို့ဂလေးတွေဘောပဲထမင်းကျွေးတယ်လူကြီးတွေမစားပြေးနေနေတာအဲ့ဒါလိုနေတဲ့သူတွေလည်းရှိတယ်
ဒါအပြင်ရခိုင်ပြည်နယ်မှာဒီအပိုင်းမိုးသက်ထန်စွာရွာသွန်းပြီးလေပြင်းတွေတအားတိုက်ခတ်နေကြကြောင်းဒုက္ခသည်တွေနေထိုင်ရေးခက်ခဲနေကြသလိုလာမယ့်မိုးတွေမှာလည်းဒုက္ခသည်စခန်းတွေမှာပိုပြီးတော့ခက်ခဲလာနိုင်တယ်လို့ရခိုင်ဒေသမှာလူမှုကူညီရေးကူညီနေသူစာရေးဆရာဝင်းဟောင်းကပြောပါတယ
်။အဲ့ဒီတော့ကနေရာဒီဆိုတော့ဘာဖြစ်ဖြစ်ကြောင်းငါနင်းနေဟိုသူတို့နဲ့ရင်းနေတဲ့အင်တွေပဲဖြစ်ဖြစ်အခြားလုံခြုံနေတဲ့အဆောက်အဦတွေဖြစ်ဖြစ်ဝင်ခိုးလုံလို့ရရင်အပိုင်းကြီးရှိသေးပေမဲ့မိုးဖက်ကိုရောက်လာပြီဆိုတော့သူတို့အတွက်အမှုအကမလုံလောက်မှုပြဿနာကကြီးကြီးမားမားကျွန်တော်တို့ရင်ဆိုင်လာရတယ်။အထူးသဖြင့်စေတောစီကလမ်းတွေကိုတောက်လျှောက်ပိတ်ထားခဲ့တဲ့ဆိုတော့ကျွန်တော်တို့သူတို့နဲ့လည်းဒီအမှုအကရဖို့လည်းတော်တော်လေးအခက်အခဲရှိရကြ
။ဒါအပြင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်နေအိမ်ပေါင်း 8,000 ကျော်လောက်မီးလောင်ဖျက်ဆီးတာတွေနဲ့လက်နက်ကြီးကြီးတွေကြောင့်ပျက်စီးသွားကြတာကြောင့်တချို့စစ်ဘေးဒုက္ခသည်တွေမှာပြန်စရာနေအိမ်တော့မရှိတော့ဘူးလို့သူကဆက်ပြောပါတယ
်။ဒီအခုစစ်ဘေးမှာဖြစ်သွားတာကမျိုးသိန်းတိုက်ပွဲတွေဖြစ်သွားတဲ့အတွက်မျိုးငယ်လူတူအကုန်လုံးဟာစစ်ဘေးရှောင်ဖြစ်သွားတယ်ပေါ့မျိုးနဲ့မျိုးရဲ့အနည်းတောင်းဝင်ရောလေအကုန်လုံးဟာစစ်ဘေးရှောင်တွေဖြစ်သွားတဲ့အတွက်ခန်းနဲ့တက်ချင်ရင်တော့ငါးပြီးတောင်းဝင်လာတော့ရှိနိုင်တယ်လို့ကျွန်တော်တို့တက်ဆိုင်ဒါပေမဲ့ကျွန်တော်ကတော့ဒီခါမှာဒီဝိုင်းကူလာကတော့ဒီစစ်ဘေးအတွင်းမှာမင်းရောက်သွားတဲ့အင်တွေကိုစီးရင်လိုက်ကောက်ပြီးတော့အဲ့လူတွေကိုပဲကျွန်တော်ကအဓိကထောက်တန်းတဲ့အတွက်အဲ့ဒီစီးရင်ကမင်းရောက်သွားတဲ့စီးရင်တောင်မှကျွန်တော်တို့ကောက်ထားတဲ့စီးရင်တောင်မှ 9,000 ကျော်တောင်းဝင်လောက်ဖြစ်နေပြီခံမင်းကြီးကိုကျွန်တော်ထင်တယ်ရှေးထောက်ကောင်းဝင်ရအောင်တတ်ပါမယ်လို့ကျွန်တော်တို့ပြဆရတ
ယ်ဗျ။ရခိုင်ပြည်နယ်ကဘူးတီတောင်မောင်တော်အန်တန်တွဲစတဲ့မြို့နယ်တွေမှာအခုချိန်ထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်။တခြားတိုက်ပွဲဖြစ်ပွားတာမရှိတဲ့မြို့နယ်တွေမှာလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေမကြာခဏလှုပ်ဆောင်လေးရှိသလိုစစ်ကြံလက်နက်တွေနဲ့မြေမြုပ်မှိုင်းတွေကြောင့်ဒေသခံတွေရဲ့နေစဉ်ဘဝနေထိုင်မှုတွေကိုချိန်ချောက်နေတာပါ။ဒါ့အပြင်ရခိုင်မှာဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေသလိုစစ်ကောင်စီဘက်ကလည်းလမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စည်းစိမ်မှုတွေပိတ်ဆို့ထားတာကြောင့်ဒေသတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါဒုက္ခသည်စခန်းတွေမှာအလုတ်ကင်တွေလည်းမရှိတဲ့အပြင်စာနယ်ဧကပြတ်တောက်နေကြကြောင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောက်ဖို့မျှော်လင့်နေကြတယ်လို့ပုံနှကျုံးမြို့နယ်ကစစ်ဘေးဒုက္ခသည်တူကပြောပါတယ
်အဲကျွန်တော်တို့ကတော့ဒီအခွင့်အရေးမျိုးကျွန်တော်တို့ကိုကနတော့အပြင်ကျွန်တော်တို့နေရထိုင်ရေးအတိုင်းဖြစ်ကိုလည်းကျွန်တော်တို့ကိုကူညီစီရင်တယ်။ကျွန်တော်တို့ကတော့စောရည်နေကတော့ရတာဒီကကျွန်တော်တို့အဓိကဖြစ်နေတယ်ဆိုတော့ဒီစောရည်တောင်းရည်ကလည်းကျွန်တော်အဆင်မပြေဆိုတော့အဖွဲ့စစ်တစ်ခုကကျွန်တော်တို့ကိုစနတော့အပြင်ကူညီပေးစီချင်တယ်ခင်ဗျာ။
အာရခတပ်တော် AA ထိန်းချုပ်နယ်မြေတွေမှာလာရောက်ခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေကို AA ဘက်ကအခြေခံစားသောက်ကုန်တွေနဲ့ဆေးဝါးတွေထောက်ပံ့ပေးထားတာရှိတယ်လို့မေလ24ရက်နေ့ကထုတ်ပြန်တဲ့ AA ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ ULA ရခိုင်အမျိုးသားအဖွဲ့ချုပ်ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြေပြင်အခြေအနေကိုသိရှိအောင်လှုံ့ဆော်တင်ပြီးလူသားချင်းစာနာမှုအကူအညီတွေအတွက်သူတို့နဲ့တိုက်ရိုက်ပူးပေါင်းလှုံ့ဆော်ဖို့ ULA ကတောင်းဆိုထားပါတယ်ခင်ဗျာ။